ိုရင်2015အထွေထွေရွေးကောက်ပွဲကြီးကျင်းပပြီးစီခဲ့ပါပြီ။မဲရလတ်စည်းရင်းတွေအရ NLD ပါတီဟာအပြတ်အသတ်အနိုင်ရခဲ့ပါတယ်။အဓိပ္ပာယ်ကတော့ NLD ဟာသမ္မတတယောက်ဒုတိယသမ္မတတယောက်တင်နိုင်အစိုးရအဖွဲ့ကိုဖွဲ့နိုင်ရုံမကပဲပြည်내နဲ့တိုင်းဝန်ကြီးချုပ်တွေကိုလည်းခန့်အပ်နိုင်မှာဖြစ်ပါတယ်။ဒါရင်မကပြည်တော်စုအစ်စ်လွှတ်တော်နှစ်ရံမှာလည်းအများစုနေရာရထားတာမို့တပါတီတည်းရဲ့သဘောနဲ့ဥပဒေပြူတာတွေလုံနိုင်ပါတော့မယ်ပြောရမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တာကလွယ်ပြီးအားလုံးကိုလုံနိုင်ကြနိုင်စီမံခန့်ခွဲနိုင်တော့မယ်တဘောပါဒါပေမဲ့လည်းအဲ့ဒါလိုဖြစ်လာဖို့အတွက်အသွင်ကူးပြောင်းရေးကာလချော့ချော့မွေ့မွေ့ဖြစ်ဖို့လိုပါတယ်အခုဆိုရင်သမရဦးသိန်းစင်အစိုးရသက်တမ်းကုန်မှု9လနေပါတော့လိုပါသေးတယ်ဒီကာလအတွင်းအစိုးရအာဏာလွှဲပြောင်းရေးကိစ္စတွေကိုအစဉ်ပြေချောမွေ့အောင်လုပ်နိုင်ခဲ့ရင် NLD အစိုးရအဖွဲ့အစ်ကတိုင်းပြည်ကိုစီမံခန့်ခွဲအုပ်ချုပ်နိုင်တော့မှာပါ။အဲ့လိုတကယ်အရသာစစ်စစ်အစိုးရအစ်တက်လာခဲ့ရင်တိုင်းပြည်စီးပွားရေးနဲ့ပတ်သက်ပြီးအရေးတကြီးဖြေရှင်းရမယ့်ပြဿနာတွေကဘာတွေရှိနေပါသလဲ။အဲ့ဒါတွေကိုဘယ်လိုဖြေရှင်းသင့်တယ်လဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။ပြောရရင်သမရဦးသိန်းစိန်အစိုးရဟာစီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုလုပ်တန်တလို့လုပ်ခဲ့ပါတယ်။အရင်စစ်အာဏာရှင်ဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်ကဈေးကွက်စီးပွားရေးလို့ပြောပေမဲ့တိုင်းသူပြည်သားတွေအပေါ်ကိုယ့်ဘာသာကိုပိတ်ဆို့ခဲ့တာတွေကိုပြန်ဖွင့်ပေးခဲ့တာပါ။ဥပမာနိုင်ငံတကာမိုဘိုင်းဖုန်းကုမ္ပဏီတွေကိုဆက်သွယ်ရေးအော်ပရေတာလုပ်ငန်းတွေလုပ်ကိုင်ဝင်ပေးတာ၊ကားတင်သွင်းခွင့်ဖွင့်ပေးတာစတာတွေပဲဖြစ်ပါတယ်။ဒါတင်မကနိုင်ငံကယင်းဤမြုံနံမှုတွေဝင်လာအောင်ဥပဒေစီမင်းစည်းကမ်းတွေကိုလျှော့တန်သလောက်လျှော့ပေးခဲ့ပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာဆိုးရွားနေတဲ့စီးပွားရေးအခြေအနေကိုအချိန်တိုအတွင်းတိုးတက်လာအောင်တော့မစွန့်ဆောင်နိုင်ခဲ့ပါဘူး။အတိအကကတော့အလုတ်လက်မဲ့ပြဿနာဆက်ပြီးဖြစ်ပေါ်နေသေးတာ၊လောကလာစားနဲ့နှိုင်းရှင်ရင်ကုံစင်းနှုံးနဲ့ကြီးမြင့်နေတာတိုင်းပြည်တည်ငြိမ်ပါမလားဆိုပြီးနိုင်ငံကယင်းဤမြုံနံသူတွေကအခြေအနေကိုစောင့်ကြည့်နေတာငြင်းငြင်းရင်းမရသေးလို့နေဆက်ဒေသတွေမှာရင်းနှီးမြှုပ်နှံမှုတွေမလုံနိုင်သေးတာအဂရိလိုက်စားမှုကိုလုံးဝမတိုက်ဖြတ်နိုင်သေးတာစတဲ့ပြဿနာတွေပဲဖြစ်ပါတယ်။အားလုံးသိကြပြီးတဲ့အတိုင်းသမရဦးသိန်းစိန်တက်လာလို့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုံနိုင်တယ်ဆိုပေမဲ့အလုတ်ကင်အခွင့်အလမ်းများများဆာဆာဖန်တီးပေးနိုင်ခြင်းမရှိသေးပါဘူး။အကြောင်းကတော့မြန်မာနိုင်ငံတည်းကိုလာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီအများစုဟာအလုတ်ကိုင်အများအပြားဖန်တီးပေးနိုင်တဲ့လုပ်ငန်းအမျိုးအစားတဲ့သယံဇာတထုတ်ယူတဲ့လုပ်ငန်းတွေမှာပိုးပြီးများနေလို့ပါဒီအတွက်ကြောင့်အစိုးရအသစ်လက်ထက်နိုင်ငံရခြားထွက်ပြီးအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားဥယျာဉ်ကျဆင်းမသွားခဲ့ပါဘူးတကယ်လို့ NLD အစိုးရအဖွဲ့တက်လာခဲ့ရင်ဒီကိစ္စကိုလည်းဖြေရှင်းရပါလိမ့်မယ်နောက်ပြဿနာတစ်ခုကတော့လောကလာစားနဲ့နှိုင်းရှင်ရင်စားတော့ကုန်တဲ့အထွေထွေလူသုံးကုန်ပစ္စည်းနှုံးတွေကြီးမြင့်နေတာပါ။အိန္ဒိယနိုင်ငံတွေနဲ့နှိုင်းရှင်ရင်လောကနဲ့နေထိုင်စားတော့မှုကုန်ကြစိတ်အချိုးအစားမှာမြန်မာကမြင့်နေပါတယ်။လောကဝင်ငွေနှဲပြီးစားတော့နေထိုင်စိတ်ကမြင့်ပါတယ်။ဒီလိုဖြစ်ရတဲ့အကြောင်းရင်းကတော့အစိုးရရဲ့ငွေကြေးတန်ဖိုးတည်ငြိမ်အောင်ထိန်းသိမ်းနိုင်မှုစားတော့ကုန်တဲ့ကုန်ပစ္စည်းမျိုးစုံရဲ့တန်ဖိုးတည်ငြိမ်အောင်ထိန်းသိမ်းနိုင်မှုအလွန်အားနည်းနေတာကြောင့်ဖြစ်ပါတယ် NLD အစိုးရအဖွဲ့တက်လာရင်မလွဲမသွေဖြည့်ရှင်းရတော့မှာပါနောက်ထပ်လုပ်ကင်ဆောင်ရွက်ရမှာကနိုင်ငံတကာယင်းနှိမ့်ညွန့်နံသူတွေစိတ်ချလက်ချရှိစေဖို့ပါ NLD အစိုးရအဖွဲ့တက်လာရင်ဘလို့ဖြစ်ဖြစ်ဒီမိုကရေစီလမ်းကြောင်းပေါ်ခြေချနိုင်ပြီဆိုပြီးနိုင်ငံတကာအတိုင်းအဝိုင်းကမှတ်ယူရမှာဖြစ်တယ်လို့နိုင်ငံတကာယင်းနှိမ့်ညွန့်နံသူတွေလည်းစိတ်ချလက်ချဝင်ရောက်ယင်းနှိမ့်ညွန့်နံကြမှာဖြစ်ပါတယ် NLD အစိုးရဘက်ကလူအချက်တွေကတော့ယင်းနှီးမြှုပ်နှံသူတွေစိတ်ချလက်ချပိုးပြီးဝင်ရောက်လာအောင်သင့်တင့်လျှောက်ပတ်တဲ့ဥပဒေစီမင်းစည်းကမ်းတွေချမှတ်ပေးဖို့ပါပဲယင်းနှီးမြှုပ်နှံသူတွေဝင်ရောက်လာရေးအရေးကြီးလူအချက်ဖြစ်တဲ့တည်ဆင့်မီရေရရှိရေးလမ်းပန်းဆက်သွယ်မှုကောင်းမွန်ရေးစတဲ့အခြေခံအဆောက်အဦဆိုင်ရာတွေကောင်းအောင်ကြိုတင်ပြုပြင်ပေးထားဖို့တော့လိုအပ်ပါတယ်ဒါအပြင်ယင်းနှီးမြှုပ်နှံမှုတွေပြည်မမှတင်မကနေဆက်ဒေသအပါအဝင်နေရာဒေသတိုင်းမှာဖြန့်ကျက်ဝင်ရောက်လာအောင်ပြည်တွင်းညဉ့်ဉန်းရေးကိုလည်းမဖြစ်မနေတ တိဆောက်ရမှာဖြစ်ပါတယ်။တန်ပီတင်းရင်အေးချမ်းရေးလုံခြုံမှုရှိမှယင်းနှမြုံနှံမှုတွေဝင်ရောက်လာမှာဖြစ်ပါတယ်။ဒါအပြင်အရေးကြီးဆုံးလိုအပ်ချက်ကတော့အာဂရိလိုက်စားမှုတိုက်ဖျက်ရေးပါ။စစ်အာဏာရှင်တွေလက်ထက်ကစအခုအစိုးရလက်ထက်တိုင်အောင်အစိုးရရန်နေရာထဲမှာအာဂရိလိုက်စားမှုဟာကင်ဆာရောဂါလိုအမြင့်တွေနေတာဖြစ်ပါတယ်။ဒါကိုကင်တွဲဖြေရှင်းနိုင်စွမ်းမရှိရင်တန်ပီစီးပွားရေးဖွံ့ဖြိုးတိုးတက်မှုမှာအိပ်ပေါက်နဲ့ဖားကောက်တယ်လို့ဖြစ်နေပါလိမ့်မယ်။ဒါကြောင့် NLG အစိုးရဟာအဂရိလိုက်စားမှုကိုထိထိရောက်ရောက်ကင်တွဲဖြေရှင်းရပါလိမ့်မယ်။ NLG သာအစိုးရဖွဲ့နိုင်ပြီးအသွင်ကူးပြောင်းရေးကိုအစဉ်ပြေပြေချောချောမွေ့မွေ့တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်အခုလိုစိန်ခေါ်မှုတွေအများပြားစောင့်ကြိုနေပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။